ကိုဗစ်ကယောဂါဟာအတော်လေးကူးစက်ပြန့်နှံ့လွယ်တဲ့ယောဂါတစ်ခုဖြစ်ပါတယ်။ဒီလိုပြန့်နှံ့လွယ်လာတဲ့ဒီယောဂါပိုးတွေ့နေရတဲ့မြန်မာနိုင်ငံမှာမတန်ဆွမ်းသူတွေအနေနဲ့သတင်းအချက်လက်ရဖို့ခက်ခဲနေတာ၊မတန်ဆွမ်းသူတွေအတွက်လိုအပ်တဲ့ထောက်ပံ့မှုပေးနိုင်ဖို့အားနည်းနေတာတွေကိုတင်ပြပေးချင်ပါတယ်။အစိုးရစီမံဆောင်ရွက်နေတဲ့ COVID-19 ယောဂါခုခံကာကွယ်ရေးပိုင်းမှာသတင်းအချက်လက်ဖြန့်ဝေမှုအားနည်းတာတွေဒီယောဂါနဲ့ပတ်သက်တဲ့ကျန်းမာရေးပဟုတုတအပြင်ယောဂါနဲ့ကြုံလာပြီးဆိုရင်ကုညီဆောင်ရွက်ပေးနိုင်မယ့်ပစ္စည်းတွေစတဲ့မတန်ဆွမ်းသူတွေအတွက်ဒီယောဂါကိုကာကွယ်ပေးနိုင်ဖို့အစိုးရဘက်ကပြင်ဆင်ပေးမှုအပိုင်းမှာအားနည်းနေတယ်လို့မတန်ဆွမ်းသူများဘဝမြင့်တင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာဦးဇော်လင်းထွန်းကပြောပါတယ
်။ဒီမှာပြခက်ခဲကြုံရတယ်ဆိုရင်တရင်အချက်လက်ရရှိမှုအပိုင်းမှာတော့အော်ပြပြွားမရဘူးလို့ကျွန်တော်ပြောနိုင်တယ်။အဲဒီမှာဆိုပြောတော့ပြောနေတယ်သူတို့ပုံကြီးမှာဘာမှလည်းမတွေ့ကြဘူးသူတို့အနာပုံကြီးမှာလည်းမရှိဘူးဆိုတော့သူတို့ကစိုးရိမ်မှုတွေကလည်းညော့နေတာရှိတယ်ပေါ့နော်ကျွန်တော်မတန်ဆန်းသူတွေရဲ့မတန်ဆန်းသူရဲ့မိသားစုတွေတွေကစိုးရိမ်ကြတာပေါ့
လူတိုင်းရရှိတဲ့ကျန်းမာရေးစောင့်ရှောက်မှုရပိုင်권ရဖို့အားနည်းနေတာထောက်ပံ့မှုဘိုင်းမှာလည်းအားနည်းနေတာတွေကြောင့်အစိုးရအနေနဲ့တပြေးညီထည့်သွင်းစဉ်းစားပေးဖို့ဥဇော်လင်းထွန်းကတောင်းဆိုလိုက်ပါတယ
်။ရှိုးတွေကမတန်ဆွမ်းသူတွေလည်းအခုအလုပ်တွေမရှိချောက်ဖြစ်ကြတယ်။အခုမှအနှိမ့်လုပ်ငန်းတွေပါလေဆိုလို့ရှိရင်လည်းရက်ကုန်ကြပြီလေ။ဒီလူတွေဘယ်လိုလုပ်အဆင်ပြေမလဲ။ဒါပေမဲ့တကယ်တမ်းဟိုဆန်ဒီဟိုစနစ်စီမံခန့်ခွဲတဲ့လူတွေပစ္စည်းတွေကိုဆင်ဆွဲတဲ့လူတွေကသူအဆင်ပြေတယ်လို့ပဲကျွန်တော်လုပ်ကြတယ်။ဒါပေမဲ့လက်ရှိဟိုလုပ်ငန်းစီစဉ်နေမှာမတန်ဆွမ်းသူတွေကိုခံမနေခဲ့ဘူးမိမထားဘူးဆိုတော့အဲ့လိုမျိုးပြောချင်ပါတယ်
။ COVID-19 ယောဂါနဲ့ပတ်သက်ပြီးသတင်းအချက်အလက်တွေကို online နဲ့ရုပ်သံမီဒီယာတွေမှာဖော်ပြရင် COVID-19 ယောဂါကူးစက်ပြန့်နှံ့နေရမှာ online နဲ့ရုပ်သံမီဒီယာတွေနိုင်ငံပိုင်နဲ့ပုဂ္ဂလိကပိုင်မီဒီယာတွေကယောဂါဆိုင်ရာသတင်းတွေကိုအရေးတကြီးထည့်သွင်းဖော်ပြထုတ်လွှင့်နေပေမဲ့နိုင်ငံတွင်6သိန်းကျော်ရှိတဲ့နာမကျလူမှုအတိုင်းဝိုင်းအတွက်တော့သတင်းအချက်လက်တွေလက်လန်းမီရယူနိုင်ဖို့ခက်ခဲနေတယ်လို့မတန်ဆွမ်းသူတွေကပြောပါတယ်။မတန်ဆွမ်းသူတွေကိုဘဝမြင့်တင်နိုင်ဖို့ကူညီဆောင်ရွက်ပေးနေတဲ့စောတက်အောင်ကတော့မတန်ဆွမ်းသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုဘယ်လိုပေးရမလဲဆိုတာတိတိကျကျအစိုးရအနေနဲ့စီစဉ်ဆောင်ရွက်ပေးထားစီခြင်းတယ်လို့ပြောပါတယ်
။ဒီမှာဆိုရင်ကျွန်တော် quality period ပတ်နေပဲဆိုရင်ဘယ်လိုမျိုးနေရမလဲ။အဲ့ဒါမျိုးကြီးတော့ကျွန်တော်တို့မရှိဘူး။အာထို့တူပဲဟိုကျွန်တော် treatment လုပ်ပြီဆိုရင်ဘယ်လိုလုပ်မှာလဲကျွန်တော်တို့မတန်ဆန်းနေတဲ့သတင်းချက်လက်တွေကိုကိုယ်မတန်ဆန်းဖွဲ့စည်းရပဲပြန်လုပ်ပြီးနေတာဟိုအခုဆို COVID-19 ကြောင့်ဖြစ်တဲ့ကျွန်တော်ကျန်းမာရေးပြဿနာကြောင့်ဖြစ်တဲ့လိုအပ်ချက်ရှိတယ်မတန်ဆန်းသူဖြစ်တဲ့လိုအပ်ချက်ရှိရောနော်ဒီလိုအပ်ချက်တစ်ခုစလုံးကိုကျွန်တော်တို့ကဖြည့်ဆည်းပေးဖို့လိုတယ
်မြန်မာနိုင်ငံမှာမတန်ဆန်းသူများဟာနိုင်ငံလူဦးရေရဲ့ 4.6% ခန့်နှုန်းခန့်ရှိပါတယ်ကိုယ်ကာယအမြင်အကြားနဲ့ဉာဏ်ရည်မတန်ဆွမ်းဆိုပြီး၄မျိုးရှိတာဖြစ်ပါတယ်။2014သကောင်စဉ်အချက်လက်တွေအရမြန်မာနိုင်ငံမှာမတန်ဆွမ်းသူ 1.3 သန်းရှိပြီးလူရည်စုစုပေါင်းရဲ့ 4.6% ခန့်နှုန်းခန့်ရှိပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဦးဝင်းနိုင်ထွန်းကတော့မတန်ဆွမ်းသူတွေနဲ့ပတ်သက်လို့စီစဉ်ဆောင်ရွက်နေတဲ့အကြောင်းကိုအခုလို့ပြောပြလာခဲ့ပါတယ်။
ခရဒင်းဖြစ်တယ်ဆိုလို့ရှိရင်တို့မှာဒီလိုပဲ assistant device တွေတို့လိုတယ်နော် assistant အကူအညီတွေလိုတယ်ဆိုတာကိုတို့အားလုံးလည်းစတင်ကနေကြိုတင်ပြီးတော့သိထားတာတွေလည်းရှိနေကြတဲ့အတွက်အပြည့်ရရှိဖို့အတွက်အရေးပြုမှုနဲ့ကျွန်တော်တို့ပေးတာမျိုးရှိတယ်လို့မတန်ဆွမ်းသူတွေရှိခဲ့လို့ရှိရင်ကြိုတင်ပြင်ဆင်ဖို့အတွက်ကျွန်တော်တို့တော့ဒါတိုက်တွန်းနှိုးဆော်တာတွေပြုလုပ်ပေးထားပါတယ
်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူနောက်ထပ်နှစ်ဦးစစ်စေးတွေ့ရှိခဲ့ကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတနင်္ဝင်နေ့တကောင်ကျော်တနင်္လာနေ့မနက်အစောပိုင်းကကြေညာလိုက်တာကြောင့်ဗိုင်းရပ်စ်ကူးစက်ခံရသူအတည်ပြုလူနာ42ဦးရှိသွားပြီဖြစ်ပါတယ်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်။